ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေစူးစမ်းနေကြတာနဲ့အတူနိုင်ငံကလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံကိုပြန်တမ်းတဲ့လေယာဉ်ခီးစဉ်တွေကိုရပ်နားထားတာဒါမှမဟုတ်ခီးစဉ်တွေလျှော့ချတာတွေလုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုက United Airlines လေကြောင်းလိုင်းကတရုတ်နိုင်ငံကိုပြေးဆွဲတဲ့ခီးစဉ်တွေလျှော့ချမှာမို့ February 1ရက်ကနေ10ရက်နေ့ကြာအမေရိကန်မြို့၃မြို့ကနေပေကျင်းရှန်ဟိုင်းနဲ့ဟောင်ကောင်ကိုပြန်တမ်းတဲ့ခီးစဉ်တွေထိခိုက်မယ်လို့အတည်ပြုထားပါတယ်။အမေရိကန်လေကြောင်းလိုင်း AA ကလည်းလော့စန်ဂျလိစ်ကနေပေကျင်းနဲ့ရှန်ဟိုင်းမြို့တွေကိုပြေးဆွဲတဲ့ခီးစဉ်တွေကို February 9ရက်ကနေမတ်လ29ရက်နေ့အထိရပ်နားထားမှာဖြစ်ပါတယ်။ Dallas Fort Worth ကနေပေကျင်းနဲ့ရှန်ဟိုင်းကိုသွားတဲ့ AA လေယာဉ်ခီးစဉ်တွေကတော့ဆက်ရှိနေမှာဖြစ်ပါတယ်။ Delta လေကြောင်းလိုင်းကလည်းခီးတဲ့အရေအတွက်တိတိကျကျနည်းသွားတဲ့အတွက်အမေရိကန်ကနေတရုတ်ကိုအပတ်စဉ်ပြန်တမ်းနေတဲ့ခရီးစဉ်42ခုကနေ22ခုအထိ February 6ရက်နေ့ကနေစပြီးချော့ချတော့မှာဖြစ်ပါတယ်။တခါဒီမြန်မာလေကြောင်းလိုင်း MAI ကလည်းတရုတ်မြို့ဆယ်မြို့ကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုလက်ခံတောက်ချနေကစပြီးယာယီဆိုင်ထားပါတယ်။မြန်မာအမျိုးသားလေကြောင်းလိုင်း MND ကလည်းချန်တူးမြို့နဲ့ဟောင်ကောင်ကိုသွားတဲ့ခီးစဉ်တွေကိုစနေနေ့ကစပြီးတော့ရပ်နားထားပါတယ်။ကမ္ဘောဇာလေကြောင်းလိုင်းကလည်း February 1ရက်ကစပြီးတော့ဂွမ်ဂျိုးမြို့ခရီးစဉ်ကိုယာယီရပ်ထားပါတယ်။အလားတူတခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံဝူဟန်မြို့သွားတဲ့ခရီးစဉ်တွေကိုဖြတ်နေကြပါတယ်။ Air Asia လေကြောင်းလိုင်းရဲ့မလေးရှား၊ကိုတာ၊ကင်တာဘာလူမြို့၊ထိုင်းနိုင်ငံဘန်ကောက်နဲ့ဖူကက်မြို့တွေကနေတရုတ်နိုင်ငံဝူဟန်မြို့ကိုသွားတဲ့ခရီးစဉ်အလုံးကို February 1ကိုအထိဖြတ်ထားပါတယ်။